မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်နဲ့ရခိုင်ပြည်နယ်မင်းပြားမြို့နယ်တွေထဲမှာအခုဇူလိုင်လဆောင်းအတွင်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့ AA ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကပြောပါရယ်။ရခိုင်မြောက်ပိုင်းဒေသမှာဆက်တိုက်ဆူသလိုဖြစ်နေတဲ့ AA နဲ့မြန်မာစစ်တပ်အကြားတိုက်ပွဲဖြစ်စဉ်တွေမှာဒေသခံလက်သမားတွေရဲ့လက်တဲတွေမိရှို့ဖျက်ဆီးခံရတာကြောင့်လက်ရလုံငန်းတွေမှာလည်းအခက်အခဲတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်မင်းပြားမြို့နယ်နဲ့ရခိုင်ဘင်္ဂလားဒေ့ရှ်နယ်စပ်ဘက်မှာမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တို့စူတိုင်လတရက်နေ့နဲ့နှစ်ရက်နေ့တွင်မှာစိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ဘင်္ဂလားဒေ့ရှ်မြန်မာနေသားတို့51ကျော်လည်းပဲနော်ဒီဓမ္မဆမ္မတရဲ့စစ်ကြောင်းတို့ကျွန်တော်တို့ဒီလိုင်းကအကျဉ်းနဲ့မနေ့ကနေလာရတဲ့ကြေညာနဲ့အားပြုတဲ့ဒီလိုင်းကနေ့ကနေ့မိတ်ဆွေဆင်မနာရီပေါ့။နောက်ပြီးတော့ဒီညနေ3နာရီမိနစ်ဆိုတာတည်းကျန်လို့တော့ဒီကမ္ဘာနေရာမှာဒီလိုဝင်ရတဲ့ကိစ္စ။နောက်ပြီးတော့ဒီလိုဆင်တဲ့ညနေမှာဒီမိတ်ဆွေတွေကဒီရောရဲ့အရှိတ်အဟုန်နဲ့လည်းအဲဒီစစ်စစ်ဒီကမ္ဘာနေရာမှာမိနစ်3နာရီလောက်မှာဒီမင်းသားမျိုးတွေတောင်းရတဲ့အရှိတ်အဲဒီ3ကီလိုမီတာလောက်ဝန်းပါကြက်ကတ်ကိုချိတဲ့နေရာကိုနောက်ဒီဘက်ကနေပြီးတော့အင်းအင်းနဲ့နေပြီးတော့မှကြက်ကတ်ကတော့အဲ့ဒီမှာဖိတ်ကြည့်ရတဲ့အထံဖြစ်ခဲ့တာရှိတယ်။အဲ့ဒီအပြင်မှာတော့ဒီရန်သူဘက်ကနေပြီးတော့ဆင်းရဲဦးတဲ့မင်းကြားဆုံးပြီးတော့အကြပ်ပြန်ရတဲ့ဥစ္စာတွေလည်းအများကြီးရှိတယ်။ရန်သူအလောင်းတလောင်းအပါဝင်ဒီလိုနဲ့ပြည်သူတွေလည်းလည်းတိုးပြနေကြတာရှိ
မင်းပြမျိုးနဲ့ကဝဲကြီးရွာရှေ့ဘက်တိုက်ပွဲမှာမြန်မာစစ်တပ်ရဲ့လောင်းတလောင်းပြင် MA တနတ်တလက် EY 4လုံးMG 190တောင်း MG ပေါက်၄ခုလက်ပြပုံ၃ခုတို့ကိုတင်စီရမိတယ်လို့လဲ AA ဘက်ကသတင်းထုတ်ပြန်ထားပါတယ်။ AA ဘက်ကတော့စိုက်ပွဲဖြစ်စဉ်တွင်တပ်မတော်ဘက်ကထိခိုက်မှုများတယ်လို့ပြောဆိုထားပေမဲ့တိကျအသိမပြုနိုင်သေးပါဘူး။အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစောဦးကိုမေးမြန်းရမှာခရီးထွက်နေလို့ဖြေဆူဖို့အားကြောင်းပြောဆိုခဲ့ပါတယ်။တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုကိုအချိန်ချင်းဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကကြောက်တော်မြို့နယ်မင်းသားတောင်ကြီးရွာဘက်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။တိုက်ပွဲပြီးမနေ့ကကြောက်တော်မြို့နယ်မင်းသားတောင်ကြီးရွာအရှိဖဲအလောင်းတောင်နားမှာရှိတဲ့လက်ထမားတွေရဲ့လက်သေးတွေနဲ့ကောက်ရိုးပုံတွေကိုမြန်မာစစ်တပ်ကနေမိရှုခဲ့တယ်လို့လက်သေးမိရှုခံရသူလက်ထမားသူကပြောပါရတယ
်။ဒါတို့မင်းသားတောင်ကြီးရွာအရှိဖဲအလောင်းတောင်ဆိုတဲ့နေရာမှာမြဖတ်တိုက်ပွဲကိုဖြစ်ပွားခဲ့တယ်ကောင်။အဲဒီဆိုရအောင်ပါဒီဒီနောက်တရနေ့နေ့မှာရေသမားတွေဖောက်ကြတဲ့ပြီးဒီကားရဲ့ကယုတ်ဘုံအဲ့လိုမျိုးကိုမင်းချက်ဖြစ်ထိလိုက်တာဒီကတော့23လုံးပါခင်ဗျကယုတ်ဘုံက24ဒီမောဆက်ဆက်ကြတာကတော့နောက်နောက်ကောင်ပါခင်ဗ
ျဒါပြင်အဲ့ဒီဒေတာဘက်ကိုမြန်မာစစ်တပ်ကနေဖြတ်တန်းသွားလာနေတာကြောင့်လက်ထမားတွေကြောက်ရွံ့စိတ်နဲ့လရလုပ်ငန်းမစတင်နိုင်သေးဘူးလို့လည်းအဆိုပါလက်ထမားကပဲဆက်ပြောပါတယ်
အဲ့မင်းသားတော်နဲ့လောင်းတော်နဲ့ကြားဆိုဒီဧကခုံစီကြည့်ပါတယ်ခင်ဗျာဒါမှမလို့ပြပါဘူးခင်ဗျာဒီရဲ့ရှားပင်ရဲ့ရှားပေါ့အဲ့လိုမျိုးလာနေတဲ့အခါကျတော့တောင်တူလူသမားတွေကခိုးချင်ပြီးနေတော့ဖို့ဆိုတာမရပြပါဘူးခင်ဗျာ
လက်ရှိရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်စဉ်တွင်လေယာစိုက်ပျိုးဖို့အဆင်သင့်မဖြစ်သေးတဲ့လေယာကသသိန်းနီးပါးရှိတယ်လို့လည်းရခိုင်ပြည်လုံးဆိုင်ရာတောင်တူလယ်ထမတမကကလည်းသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ